အမေရိကန်ကယူကရိန်းအတွက်ကာဂိုရေးဆိုင်ရာလက်နက်ပစ္စည်းတွေရောစစ်ပွဲမှာပိတ်မိနေတဲ့အရက်သားတွေကိုဘေးလွတ်ရာပို့ပေးဖို့ပါ American Dollar 10 billion အရေးပေါ်ငွေချထားပေးဖို့အတွက်မကြခင်မှာပဲလွှတ်တော်ကအတည်ပြုပေးဖို့ရှိတယ်လို့အထက်လွှတ်တော်မှ Chris Murphy ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်ရုရှားကျူးကျော်တိုက်ခိုက်မှုကိုယူကရိန်းကဆက်လက်ခုခံနေချိန်မှာပဲယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကစနေနေ့မှာအမေရိကန်လွှတ်တော်အမတ်အများပြားနဲ့ဆက်သွယ်ပြီးစစ်ရေးအကူအညီပေးဖို့ပန်ကြားခဲ့တဲ့နောက်လွှတ်တော်အမတ်မာဖီက Fox သတင်းဌာနကိုအခုလိုပြောကြားလိုက်တာဖြစ်ပါတယ်ယူကရိန်းရဲ့ခုခံစစ်ကိုအမေရိကန်ပါတီကြီးနှစ်ရက်စလုံးလိုလိုကထောက်ခံနေတာဖြစ်ပေမဲ့ယူကရိန်းမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုရန်ကိုကာကွယ်ဖို့အတွက် No fly zone လင်းမပြန်တမ်းရဆုံးတတ်မှတ်ပေးဖို့နောက်ထပ်တောင်းဆိုချက်ကိုတော့မလိုက်ရောကြပါဘူး။ဒါဟာတတရကဘာစစ်ဖြစ်မဲ့လောက်ရဖြစ်ကြောင်း Republican အထက်လွှတ်တော်မှ Marco Rubio က ABC သတင်းဌာနကိုပြောပါတယ်။ American သမ္မတ Joe Biden ဟာ Ukraine သမ္မတ Zelensky တောင်းဆိုတဲ့ jet တိုက်လေယာဉ်တွေထပ်ပြီးပေးဖို့ကိစ္စနဲ့ပတ်သက်ပြီးပုံမှန်ဆက်သွယ်ပြောကြားနေကြောင်းလည်းဥရောပခီးစဉ်အတွင်း Moldova ကိုရောက်နေတဲ့နိုင်ငံခြားရေးဝန်ကြီး Anthony Blinken ကပြောကြားလိုက်ပါတယ်။တချိန်တည်းမှာပဲရုရှားဟာယူကရိန်းစစ်ကမ်းမြို့ Odessa ကိုဘုံကျဲဖို့အတွက်စီစဉ်နေတယ်လို့ယူကရိန်းသမ္မတကတနင်္ဂနွေနေ့မှာရုတ်တံကနေပြောကြားလိုက်ပြီးတကယ်လို့ဒီလိုဘုံကျဲမယ်ဆိုရင်တော့ဒါဟာသမိုင်းဝင်စစ်ရာဇဝတ်မှုဖြစ်လာမယ်လို့တတိပေးလိုက်ပါတယ်